ရုရှားရဲ့ဂျူးဂျော်စ်အပြစ်ရေးအတွက်အမေရိကန်တင်သွင်းတဲ့အကြံပြုချက်ကိုရုရှားကလက်ခံဖို့လက်မခံရနောက်ထပ်ဒဏ်ခတ်အရေးယူမှုချမှတ်မှာဖြစ်ကြောင်း G7 ဆက်မှုထိပ်သီး9နိုင်ငံကတောက်ကြံနေမှာပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။ G7 နိုင်ငံတွေအနေနဲ့ယူကရိန်းနိုင်ငံတည်ရှိမှုလက်လက်ပြီးအချုပ်အခြာအာဏာပိုင်မှုရှိဖို့ကိုယ်နေမြေပိုင်ကိုကိုကာကွယ်ဖို့တွေအတွက်ယူကရိန်းကိုအပြောင်းလဲမရှိထောက်ခံပံ့ပိုးမယ်လို့လည်းထပ်မံအတည်ပြုပါတယ်။ရုရှားနဲ့ယူကရိန်းကြားနှစ်ဖက်လိုက်နာဖို့တူညီတဲ့အချက်တွေပါတဲ့အပြစ်ရဲ့သဘောတူညီချက်တစ်ခုချမှတ်ပြီးဒါကိုအပြည့်ဝအကောင့်ထဲဖော်ဖို့ရုရှားဘက်ကသဘောတူချောင်းပြန်ချဖို့ G7 အဖွဲ့ကနေဒါမှာပြုလုပ်တဲ့ဆွေးနွေးပွဲအပြီးထောက်ပြန်တဲ့ပူးတွဲကြေညာချက်မှာတောင်းဆိုပါတယ်။တကယ်လို့အပြည့်အရေးအတွက်ရုရှားဘက်ကသဘောမတူခဲ့ရင်ရုရှားပေါ်မှာနောက်ထပ်အရေးယူဒဏ်ခတ်ရေးကိုဆွေးနွေးကြတာပါ။ဒီထဲမှာရေနံဈေးနှုန်းကန့်သတ်တာနောက်ထပ်ထပ်ပြီးအရေးယူတာနဲ့တခြားအရေးယူမှုတွေလုပ်ဖို့ပါဝင်တယ်လို့လည်းပြောပါတယ်။သမ္မတအင်မြူကတော့သမ္မတဒေါ်လန်ထရန့်ရဲ့အထူးကိုယ်စားလှယ်စတီဗ်ဝစ်ကော့ဖ်ဟာကျေးဇူးပေးနေမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြောကြားခဲ့တယ်လို့ပြောပါတယ်။